မြန်မာနိုင်ငံမှာတရားလက်လွတ်ဖမ်းဆီးခံထားရသူတွေကိုလွှတ်ပေးဖို့နဲ့အကြမ်းဖက်မှုတွေအဆုံးသတ်ဖို့နောက်ပြိပခအားလုံးကိုဆွေးနွေးအဖြေရှာသွားဖို့အိန္ဒိယနိုင်ငံနယူးဒေလီမြို့မှာကျင်းပတဲ့အမေရိကန်၊ဂျပန်၊ဩစတြေးလျနဲ့အိန္ဒိယပါတဲ့လုံခြုံရေးဆိုင်ရာ၄ပွင့်ဆိုင်ထိပ်သီးဆွေးနွေးပွဲ Quad အစည်းအဝေးကဒီကနေ့မှကျင်းပချက်ထုတ်ပြန်ပါတယ်။မြန်မာနိုင်ငံရဲ့အခြေအနေဆုတ်ယုတ်ကျဆင်းနေတဲ့အပေါ်မှာစိုးရိမ်တဲ့အကြောင်းနိုင်ငံတကာတိုင်ဝမ်ကလက်တွဲဖြေရှင်းဖို့ Quad အဖွဲ့ဝင်နိုင်ငံတွေကတိုက်တွန်းလိုက်တာပါ။ဒီကြညာချက်နဲ့အတူမြန်မာနိုင်ငံအတွင်းကူညီလိုအပ်နေသူတွေစီကိုလူသားချင်းစာနာမှုအကူအညီတွေပေးရမှာအဟန့်တားမရှိပေးနိုင်ဖို့နဲ့အာဆီယံကချမှတ်တဲ့ဘုံသဘောတူညီချက်တွေအကောင့်ထဲဖော်နိုင်ရေးအတွက်ထောက်ခံသွားမယ်အကြောင်းလဲ Quad အဖွဲ့ဝင်နိုင်ငံတွေရဲ့ကြညာချက်မှာဖော်ပြထားပါတယ်။ဒီတော့အတွင်းမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေမှာပံ့ပိုးကူညီတယ်လို့တရုတ်စစ်တပ်ကိုထောက်ပံ့ပေးနေတယ်လို့ဆိုပြီးတရုတ်နဲ့ရုရှားစီးပွားရေးလုပ်ငန်း38ခုကိုနာမည်ပြည့်စင်းသွင်းလိုက်တဲ့အကြောင်းအမေရိကန်ပြည်ထောင်စုကူတန်းရောင်းဝယ်ရေးဝန်ကြီးဌာနကမနေ့ကပြောဆိုပါတယ်။အမေရိကန်နိုင်ငံသားရေးမူဝါဒဒါမှမဟုတ်အမျိုးသားလုံခြုံရေးကိုချိန်းချောင်နေတဲ့လုပ်ငန်းတွေကိုဖောက်ထုတ်သတ်မှတ်တာဖြစ်ပြီးဒီလုပ်ငန်းတွေရဲ့ငွေကြေးလွှဲပြောင်းမှုတွေကိုအသေးစိတ်စစ်သွားမယ်အကြောင်းလဲလက်ထောက်နိုင်ငံသားရေးဝန်ကြီးတီယာခန္ဒလာကကြေညာချက်ထုတ်ပြန်ပါတယ်ရှင်။